သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီချိန်ဟာခရစ်စမတ်တေးသံတွေပြန့်လွင့်နေတဲ့ကာလတခုပါ။နေရက်ဝေးကွာနေရသူတွေအတွက်လည်းစာတိမြေဟာလွမ်းစရာကာလလို့ဆိုကြပါတယ်။အဲ့ဒီလိုအိမ်လွမ်းသူတွေတဲ့ကယင်နီဒေသခံတွေပါဝင်နေသလားဆိုတာကတော့မသေးချာလာပါဘူး။ခရစ်စမတ်မတိုင်ခင်တရက်အလိုနဲ့ခရစ်စမတ်နေ့တွေဟာကယင်နီပြည်သူတွေအတွက်မမေ့နိုင်တဲ့ဝမ်းနည်းအောင်မေ့ဝဲနေ့ဖြစ်ခဲ့ရတာနှစ်နှစ်ကြာခဲ့ပါပြီ။ကရင်ပြည်ဖရူဆိုမြို့နယ်မိုးဆူကျေးရွာမှာစစ်ကောင်စီတပ်သားတွေရဲ့အစုလိုက်ပြုံလိုက်မိရှုတက်ဖြတ်ခြင်းကိုအပြစ်မဲ့ပြည်သူတွေခံခဲ့ရတဲ့ဖြစ်စဉ်ဟာအသက်ရှင်ကျန်ရစ်ခဲ့တဲ့မိသားစုဝင်တွေနဲ့ကရင်ပြည်သူတွေအတွေ့ဒီနေ့ဒီတိုင်းအိမ်မက်ဆိုးတစ်ခုအဖြစ်ထင်ဟန်နေစေပါဒီထဲမှာရန်ကုန်ဒီဂရီကောလိပ်ကပထမနှစ်တက်နေတဲ့အသက်20အရွယ်သမီးကြီးနဲ့အသက်18နှစ်အရွယ်ဆယ်တန်းကျောင်းသားကိုတပြိုင်တည်းဆုံရှုံခဲ့ရတဲ့ဒေါက်အက်စတဲလေအပါအဝင်ပါဆယ်စုနှစ်တခုအထိမုတ်ဆိုးမဘွားနဲ့တာသမီတွေကိုပြုစုပြထောင်ရင်စစ်ကောင်စီရဲ့အရှင်လက်လက်မိရှုခံရမှုတွေတာသမီနှစ်ယောက်လုံးပတ်သွားရတဲ့မိခင်ရဲ့တော့ကအနည်းနဲ့နှစ်နှစ်ကြာသွားပေမဲ့ပြန်တွေ့တိုင်းယူကြုံမရဖြစ်နေရစေပါ
စစ်သားတွေကအစမတာသမီနှစ်ယောက်လုံးမှာအရှင်လက်လက်မိရှုခဲ့တယ်ကိုကအမေနေရနဲ့ဆိုတရားမှမမင်းနိုင်အဲ့နေမနေကြတော့အမေလာချင်းနေစုံစားပေးဦးပြောတာနဲ့ဖရူဆိုဖက်မှာနည်းနည်းငြိမ့်သေးတဲ့အချိန်လေးဖရူဆိုမြို့နယ်ထဲရောက်တဲ့ချိန်ကျတော့သူကျမဖုတ်ဆက်တယ်အမေသားတို့ဒီရွာကိုရောက်နေပြီအမေစိတ်မပူတော့နဲ့တော့ပြန်မရောက်ခနိုင်ခါကျတော့ရွာလူကြီးတယောက်ကျမဆီမှာလာတာမိုးဆူမှာတပ်ပွဲဖြစ်တယ်လို့ကြားတယ်တနတ်တာကြားတယ်နှစ်သားတွေရောက်လာပြီလားတဲ့မရောက်သေးဘူးလေတော့ဘယ်လိုလဲမသိဘူးတော့ကျမလာသွားတာနဲ့သူဖုတ်ဆက်တာစပိတ်ထားတဲ့အချိန်ဆိုစပိတ်ထားတာသူတို့ဒီလိုအရှင်လာလာမိရှုမဲ့ကိုလည်းမသွေးမိသေးဘူးအလားတွေပဲသွေးလိုက်တာနဲ့ကိုကဘာမှမတားနိုင်ဘူ
းစစ်ကောင်စီတပ်မ66လက်အောက်ခံခမရတရင်108ကဒေါ်အက်စတာသားသမီးနှစ်ယောက်ပါလာတဲ့စစ်ဆောင်ကားအပါအဝင်တခြားကားတွေကိုပါဖမ်းဆီးခဲ့ပြီးအပြစ်မဲ့ပြည်သူတွေကိုမိရှုခဲ့ပါတယ်ကရင်နီရဲတပ်ဖွဲ့ KSP ကတော့ဖြစ်စဉ်အတွင်းအသက်18နှစ်အောက်ကလေး3ဦး Save the Children ကဝန်ထမ်း2ဦးအပါအဝင်ဒေသခံ45ဦးနဲ့ကရင်နီနယ်ကြားဆောင်တပ်ဖွဲ့ဝင်4ဦးစုစုပေါင်း49ဦးတေဆုံးခဲ့တယ်လို့အတီးပြူထုတ်ပြန်ထားပါတယ်စစ်ကောင်စီဝါဒပြန် Channel တွေမှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF နဲ့ KNPB အဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်တေဆုံးတာဖြစ်တယ်လို့2022ခုနှစ်ဇန်နဝါရီလမှာထုတ်ပြန်ထားပါတယ်လက်ရှိအချိန်ထိမိုးဆိုးဖြစ်စဉ်ကိုကျွလွန်သူတွေကပြစ်မှုကနေကင်းလွန်နေတဲ့အတွက်ဒီလိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြစ်ဒဏ်ပေးနိုင်ရေးအတွက်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ကရင်ပြည်ကြားကာလအထွေရေးကောင်စီ IEC ကနှစ်နှစ်ပြည့်ချိန်မှာပဲထုတ်ပြန်ထားပါတယ်ကရင်လူခွင့်ရေးအဖွဲ့ဒါရိုက်တာဥပညာကတော့မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေမှာနိုင်ငံတကာရဲ့အလေးပေးမှုကအားနည်းနေစေဖြစ်တဲ့အပြင်မိပြောက်တဲ့အနေအထားဖြစ်နေတယ်လို့ဆိုပါတယ်
ခုချင်းဒီ KSP နဲ့ NGD ရဲ့လူခွင့်ဌာနပေါ့နော်ဩစတြေးလျမှာတရားစွဲတာလဲအခုချင်းဒီအတန်ကတိတ်ဆိတ်နေတယ်ဂျာမနီမှာတရားစွဲတဲ့ UG process ကလည်း deny ပေါ့နော်ခံလိုက်ရတယ်အဲ့တော့ဒီ case နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့အရင်ကလူမျိုးပေါ့နော်ကျွန်တော်တို့လူတွေ့ရှင်ကြားထုတ်ဖော်ပြောဆိုတာတွေဒီဖြစ်နေလာတော့ပေါ့နော်အဲ့ဒါလည်းကျွန်တော်တို့နိုင်ငံကတော့ပတ်မှုကလည်းလက်ရှိဖြစ်ထွန်းနေတဲ့စီးရနိုင်ငံရေးနောက်ကမ္ဘာနိုင်ငံရဲ့အခင်းကျင်းနဲ့ကြည့်လိုက်ရင်တော့ဒီမှုဆို case ကတော့တော်တော်လေးအနေထားလို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျ။ရိုးရိုးတာမန်ကဲလို့တော့လူခွင့်ချုပ်ဖို့တက်လို့မမြင်တင်းဘူးပေါ့နော်။ဒါ war crime မျောက်တဲ့အတွက်ကြောင့်မို့ရာဇဝတ်မှုလည်းမျောက်တော့နော်။အဲအကြောင်းမို့ဒီဟာကိုလစ်လျူရှုချင်းဟာလည်းလူခွင့်ရေးကိုချုပ်ဖို့ကိုအပြေးရောက်နိုင်တယ်ဆိုတော့message တစ်ခုပဲပထမချက်ပြချင်းနဲ့
ဒီဇင်ဘာ24ဟာခရစ်ယာန်ဘာသာဝင်တွေအတွက်ကယ်တင်ရှင်ဖျားသခင်ယေရှုခရစ်တော်မွေးဖွားမယ့်အချိန်ကိုတက္ကောင်တီစောင့်ကြိုလေးရှိတဲ့ခရစ်မတ်အချိန်ခါပါခရစ်ယာန်ဘာသာအများဆုံးကိုးကွယ်ကြတဲ့ကယင်းဤပြည်မှာတော့ကယ်တင်ရှင်ကိုဝမ်းပန်းတသာကြိုဆိုနိုင်ရေးဟာလွန်ခဲ့တဲ့နှစ်နှစ်မိုးဆိုးဖြစ်စဉ်အပြီးမှာကတည်းကခက်ခဲလာကြပါတယ်အောင်မေဝဲဖျောင်းနိုင်တွေလွမ်းမောဝဲပန်းတွေနဲ့တရားမျှတမှုအတွေ့ကျဲလောင်းတဲ့ဆူတောင်းတန်တွေကသာဖုံလွှမ်းနေကြတာပါဒီလိုအစုလိုက်ပြုံလိုက်တက်ပြတ်မှုတွေကြောင့်ဝမ်းနေကြေကွဲဝဲအပြင်အာနာသိန်းကာလာ၃နှစ်နီးပါးကာလမှာကရင်ပြည်ဟာစစ်ကောင်စီရဲ့ပြစ်မှတ်ထားတိုက်ခိုက်ရာဖြစ်လာပါတယ်မြမမဟာဗျူဟာနဲ့မူဝါဒလိလာရေးအင်စတီကျူ ISP မြမစီးရင်တို့အရာတနိုင်ငံလုံးပြည်သူ၄တန်းကျော်ဆစ်ဆောင်နေရတဲ့ကရင်ပြည်မှာဆစ်ဆောင်၃သိန်းကျော်ရှိနေပြီဖြစ်ပါတယ်ဆစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်လည်းကရင်ပြည်နယ်မှာဆစ်ဘေးရှောင်တဲ့ဒေသခံ900ကျော်အသက်ဆုံးရှုံးခဲ့ရတယ်လို့တိုးတက်သောကရင်ပြည်သူအင်အားစု PKPF ကထုတ်ပြန်ထားပါတယ်လူဦးရေ၄သိန်းကျော်သာရှိတဲ့ကရင်ပြည်အတွက်တော့လူသားရင်းမြစ်ဆုံးရှုံးမှုတွေအပြင်လူသားဖြစ်တည်ရေးအခွင့်အရေးတွေကဆုံးရှုံးနေပြီဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကဆိုကြပါတယ်ကရင်ပြည်ခြားကာလအုပ်ချုပ်ရေးကောင်စီပတ်ပြောင်းရေးအစီအမံစီမံအုပ်ချုပ်ရေးကော်မတီညွှန်ကြားရေးမှူးကိုနေမျိုးစင်က
ဒီပြစ်မှုပြစ်ဆိုတာဘယ်တော့မှရာဇဝတ်ပြီးပြစ်မလို့ဆိုတဲ့အတိုင်းပါပဲကျွန်တော်လိုအပ်တဲ့တက်တည်တက်ကြရတွေနဲ့ထိုက်တင်တဲ့တရားစွဲအရေးယူနိုင်မှုတွေကိုဆောင်ရွက်ဖို့လိုပါတယ်ဒီတက်ကပထမဆုံးကျွန်တော်တို့ကြိုးစားရမှာကအာဏာရှင်စစ်တပ်ကိုလက်ရှိခေါင်းမာနေတဲ့အနေထားနေပြီးတော့ပြည်သူလူထုထံပါဒူးထောက်လာတဲ့အထိစီးရေးနိုင်ငံရေးအနည်းပေါင်းစုံနဲ့ကျွန်တော်တို့ဖိအားပေးနိုင်ဖို့လိုတယ်မိမိတို့ကတရားမျှတမှုကိုတည်ဆောက်မဲ့လူတွေဖြစ်တဲ့အတွက်ကြောင့်တရားမျှတမှုစံချိန်စံညွန်းတွေအတိုင်းပဲစနစ်ဖြိုဖျက်အစားထိုးရေးကိုဒီဇိုင်းမမတ်ကြိုးပမ်းရင်ဒီလိုမျိုးမိုးဆိုးအစုလိုက်ပြုံလိုက်လူသားမှုအပါအဝင်တနိုင်ငံလုံးမှာဖြစ်ပေါ်ခဲ့တဲ့ရက်ဆက်ပြတ်ကျုပ်တဲ့ဆရာစုမြောက်တော့လောက်ရက်ဒီအပေါ်မှာစနစ်တကျမှတ်တမ်းပြုစုပြီးအဲ့ဒီကာလကစင်ကဲအမေဘေးစနစ်မှာပါဝင်ကျူးလွန်ပတ်သက်ခဲ့တဲ့ကွန်မန်တာတွေအမေဘေးစီခိုင်းသူတွေကိုဥပဒေနဲ့ညီမကြခင်တော်လိုင်းပြီးမြောက်တဲ့အချိန်မှာတိတိကျကျအေးအေးယူနိုင်ဖို့အစီအမံတွေအမှုဖွင့်လှစ်ထားရှိမှုတွေလိုလိုအပ်တဲ့တက်တည်တက်ကအချက်လက်စုဆောင်မှုတွေကိုကျွန်တော်တို့ခုတည်းကပြုပြင်ထားရမှာဖြစ်ပါတယ်
စေအနာသိမ့်မိနာပါအဲ့ရသား၁၀ဦးအထက်အစုလိုက်ပြုံလိုက်တက်ပြတ်ခံရမှုဖြစ်စဉ်၂၂ခုထက်မနည်းရှိခဲ့ပြီးလူဦးရေ902ဦးသေဆုံးခဲ့တယ်လို့ ISB မြန်မာစီးရင်တွေအရသိရပါတယ်လူ60ကျော်သေဆုံးခဲ့တယ်ကချင်ပြည်နယ်ကအနက်ပါဖြစ်စဉ်စာတင်ကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ကလေးတွေပါသေဆုံးခဲ့ရတယ်စကိုင်းတိုင်းဒေသကြီးလက်ရက်ကုန်းဖြစ်စဉ်တွေအပြင်မကွေးတိုင်းပဲခူးတိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်တောင်ပိုင်းနေရာနှံမှာစစ်ကောင်စီတပ်တွေကစစ်ရာဇဝတ်မှုအထိကျူးလွန်ခဲ့တာပါပူဆွေးမှုနဲ့အသက်ရှင်ကြရစ်ခဲ့ရတယ်ကရင်ပြည်နယ်ကတော့အက်စတဲလိုမိခင်တွေအမျိုးသမီးတွေဟာလည်းအချိန်တွေကြာတဲ့တိုင်းစိတ်ဒဏ်ရာတွေချယုံကန်ဖြတ်တန်းနေကြရပါတယ်ကရင်ပြည်နယ်ကြားကလာလွတ်တော်ဒုဥက္ကဋ္ဌတိစောအားတို့ကတော့အသွင်ကူးပြောင်းရေးကာလရောက်ရင်တရားမျှတမှုရရှိရေးအတွက်အရေးကြီးဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်
။ဒီကျွန်တော်တို့အသွင်ကူးပြောင်းရေးကာလမှာလည်းဒါတွေကိုကျွန်တော်တို့တရားမျှတရေးအတွက်ပြန်ပေါ်ဆောင်ရမယ်ဆိုတော့ပြည်တွင်းနေဥပဒေတွေနဲ့အတူလဲကျွန်တော်တို့ကဒီတရားမျှတမှုကိုပြန်လည်ရရှိဖို့အတွက်အကျူပန်းတဲ့နေရာမှာလည်းကျွန်တော်တို့ပါဝင်သွားဖို့ပေါ့နော်။ဆန္ဒရှိတယ်။ကဲ၍များပြပအထိတွားရောက်ပြီးနိုင်ငံတကာဥပဒေတွေနဲ့ကျွန်တော်ရင်ဆိုင်အင်ရမယ်ဒါတွေအပေါ်မှာကျွန်တော်တို့ကဟိုလောက်ခွင့်ရှိမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့ဒီမှာတက်တည်ရေးအနေနဲ့လည်းကျွန်တော်တို့ပါဝင်ပြီးတော့မှခိုင်မာတဲ့အထောက်အထားတွေပေါ့လေနော်ကျွန်တော်တို့ကတစ်ဆင့်တင်ပြတဲ့ဟာမျိုးတွေကိုတော့ကျွန်တော်တို့ဆောင်ရွက်နိုင်မယ်လို့တော့မျှော်လင့်ထားတာပေါ့လေ
1946ခုနှစ်အထိကရင်ပြည်နယ်ဟာတိကျလွတ်လပ်တဲ့အချို့အချာပိုင်းတိုင်းရင်းသားလူမျိုးစုတွေရဲ့ပြည်နယ်ပါအာနာမသိငင်ကလူဦးရေနေပြီးအေဂျင့်နဲ့ကရင်ပြည်နယ်ဟာဖက်ဒရယ်ဒီမိုကရေစီစနစ်ကိုခြေလှမ်းနေတဲ့အချိန်မှာပဲဆုံးရှုံးနေတာမျိုးတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။ပဋိပက္ခအခြေအနေတွေကြာအသက်ဘေးလုံခြုံရေးအတွက်အမြဲတမ်းလိုလိုစိုးထိတ်နေရတဲ့ပြည်သူတွေဟာအနာဂတ်အတွက်ဆိုရင်တော့တရားမျှတမှုရရှိရေးကိုသာမျှော်လင့်နေကြတာပါဒီအချိန်ကြီးကြာအိုးအိမ်ဆွန့်ခွာပြီးတာသမီတွေပါဆုံရှုံခဲ့ရတဲ့ဒေါ်အက်စတဲအတွက်တော့နှာကြီးစရာတွေကျုံခဲ့ရတဲ့နေရက်ကိုမပြတ်ချင်းတော့တဲ့စိတ်ခံစားချက်နဲ့အတူတရားမျှတမှုကိုတောင်းကြတဲ့ဆန္ဒတစ်ခုကိုသာရှင်ဝဲပိုက်ချနေရစေပ
ါကလေးတွေကသူတို့လက်နဲ့ကြိုက်တာလည်းမဟုတ်တက်ပွဲကြမှာတက်တိုးတာလည်းမဟုတ် လူလူလလလာသွားလာလိုင်းနေဒီလိုမျိုးဖြစ်ခဲ့ကြတာကျွန်မမကျေနပ်နိုင်လူကြီးတွေအကြီးပိုက်တွေဟာအမှုပေါ်ပေါ်တရားမျှတမှုရအောင်လှုပ်ခိုက်စေချင်တယ်နိုင်ငံတကာမှာလည်းသူများတည်စေချင်တယ်ဒါပေမဲ့ဒီသူတို့ကဘာမှမလှုပ်ပေးဘူးလားမစစ်စစ်ပေးဘူးလားတရားမျှတမှုမရှိတဲ့နဲ့တရားမျှတမှုရအောင်မလှုပ်ပေးကြတာလားနှစ်နှစ်ရောမှပြစ်ပြီးအမှဆိုနောက်ကွာခစားရတော့ဗျသူတို့ကမေ့နေပြီလားဒီကိစ္စပြတ်သွားမလားကွာမပြတ်စေချင
်မုဆူကြီးရွာရဲ့အစုလိုက်အပြုံလိုက်တက်ပြတ်ခံရမှုဖြစ်စဉ်ဟာစစ်ကောင်စီရဲ့စစ်ရာဇဝင်မှုကျူးလွန်မှုတွေခိုင်မာတဲ့ပထမဆုံးတပ်သေးတစ်ခုပါစစ်အာဏာရှင်စနစ်ကိုအမြင့်ပြတ်ဆုံးတက်နိုင်ရင်ဖက်ဒရယ်ဒီမိုကရေစီစနစ်အမြန်ဆုံးရရှိရေးအတွက်တည်ဖြစ်စဉ်ကအမြဲတွန်းပို့နေသလိုဒေါ်အက်စတဲလိုမိခင်တွေအတွက်လည်း6လက်20အရေးစုအဖြစ်ရှိလိုနေပါတယ်ဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်SBS Burmese ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ